န္ဒိယနိုင်ငံမှာပူရညသေဆုံးသူပေါင်းဟာလူပေါင်း1800ကျော်သွားပြီဖြစ်တဲ့အကြောင်းအစိုးရတောင်ဝင်ရှိသူတွေဒီကနေ့ပဲပြောဆိုလိုက်ပါတယ်။ပြင်းထန်လာတဲ့ပူရညသေဆုံးကြသူအများစုကတော့နိုင်ငံတောင်ပိုင်းကအန်ဒရပရစ်နဲ့တေလင်္ဂါနာပြည်နယ်တွေမှာဖြစ်ကြပါတယ်။အပူချက်တဲ့တန်းကိုဆင်းရဲကားတွေနဲ့အိုးမဲ့အိမ်တွေပိုခံကြပြီးဒီလူတွေကဆေးရုံတွေမှာတည်ကြတာမျိုးမဟုတ်တဲ့အတွက်လက်တွေမှာသေဆုံးသူရေးထွက်ဟာဒီထက်တောင်ပိုများနိုင်တယ်လို့လည်းတောင်ဝင်ရှိသူတွေပြောဆိုနေကြတာပါ။အိန္ဒိယအာဏာပိုင်ကတော့လူတွေအရေးထဲမှာနေကြဖို့ခေါင်းမတစ်ခုခုစောင့်ထားကြဖို့နဲ့ရေများတောက်ကြဖို့လည်းနှိုးဆော်ထားပါတယ်။အိန္ဒိယနိုင်ငံမှာအပူချိန်ဟာ43ဒီဂရီဆယ်စီယက်ကျော်တဝိုက်မှာရှိနေတာသတင်းတစ်ပတ်လောက်ရှိနေပါပြီ။နေရာတော်များမှာအပူချိန်ဟာစံချိန်ချိုးလောက်အောင်မြင့်တက်ခဲ့တယ်လို့လည်းအစိုးရတောင်ဝင်ရှိသူတွေကပြောပါတယ်။နိုင်ငံအနှံ့ရေပြက်လက်မှုနဲ့တီးနှံတွေအပူလောင်တဲ့ဒဏ်ခံနေရတယ်လို့လည်းလူတွေကပြောနေကြပါတယ်။ညူဒီလီမြို့တော်မှာတော့လေးဆက်တွေဖွင့်ကြရတဲ့အတွက်လက်စင်မီသုံးဆက်မှုတွေပုံများလာရကမိပြက်လက်မှုတွေနဲ့ကြုံနေရပြီးလူပေါင်းထောင်နဲ့ချီလက်စင်မီမရပဲဖြစ်နေပါတယ်။မကြာခင်ရက်တွေအတွင်းမှာတော့အပူရန်အပြင်းထန်ဆုံးခံရတဲ့နိုင်ငံတောင်ပိုင်းမှာမုတ်တုံရသည်မှုဝင်ရောက်လာလိမ့်မယ်လို့ခန့်မှန်းထားပြီးနောက်ပိုင်းတနင်္ဂနွေလုံးမှာဆက်လက်မိုးရွာသွန်းလိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်။